င်္ဂလာညနေခင်းမှာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်မေလ30ရက်ဗုဒ္ဓဟူးနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုဒိုင်းဒိုမီတာ7925ရို့ကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနှင်္ဂလာပါအခုညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်တော်မှာပါ
ကျွန်မသင်္ကီထိုက်ပါရှင်ယူကရိန်းမှာတင်းရှောင်နေတဲ့ရုရှားသတင်းစာဆရာအခါဒီဘတ်ချန်ကိုတနက်နဲ့ပြစ်ခတ်တပ်ဖြတ်ခံရပါတယ်။အစ္စရေးနဲ့အပြစ်ခတ်ရစရေးသဘောတူညီချက်ရပြီလို့ပါလက်စတိုင်းဘက်ကဒီကနေ့ပြောဆိုထားပြီးတဲ့နောက်အစ္စရေးနဲ့ဂါဇာနယ်စပ်မှာတိုက်ပွဲတွေဆဲသွားပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုအောင်လွင်ဦးနဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပါရှင်။မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်ဟာစိုးရိမ်စရာကောင်းနေတော့ပဲဆိုတဲ့အမေရိကန်အစိုးရရဲ့နောက်ဆုံးအစီရင်ခံစာအပေါ်မြန်မာအစိုးရဘက်ကဘယ်လိုတုံ့ပြန်ပါသလဲ။
တိုင်းနယ်ပြည်နယ်14ပြည်နယ်ပြည်တော်ကောင်စီပေါ်တာဟုမှာပြည်နယ်ကြီးတစ်ခုနဲ့မြို့နယ်လေးတစ်ခုကိုကြည့်ပြီးရေးတာဒီကျွန်တော်တို့ကကြက်သွားတယ်။ကဘာပေါ်မှာမှမရှိတဲ့ရန်ကုန်မြို့
သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနကသာသနာရေးရာညွှန်ကြားရေးမှူးဦးအောင်ဆောင်ဝင်းပြောတော်ရာကိုနောက်ပိုင်းမှာအပြည့်အစုံတင်ပြပါမယ်။ဒါအပြင်ဘာသာရေးလွတ်လပ်ခွင့်အခြေအနေပို့ပြီးတော့တိုးတက်လာအောင်မဟာမိတ်နိုင်ငံကဝန်ကြီးအဆင့်တွေ့ဆုံဆွေးနွေးဘက်ကိုဝါရှင်တန်မှာကျင်းပပေးသွားမယ်တဲ့နဲ့မွန်ပြည်နယ်စစ်မှုဝန်ကြီးရာထူးကနှုတ်ထွက်တဲ့သတင်းအသေးစိတ်ကိုလည်းမကြခင်ကြားကြမှာပါ။အခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တွေကိုမတ်တင်ကြီးထိုင်းနဲ့ကိုအောင်လင်းတို့ကပြောပြပေးကြပါအောင်ရှင်။
နိုင်ငံရေးအရာချင်းချောင်နှောက်ယှက်မှုတွေကြောင့်ဆိုပြီးယူကရိန်းနိုင်ငံကိုတင်းရှောင်နေတဲ့ရုရှားသတင်းစာဆရာအခါဒီဘတ်ချန်ကိုတနက်နေ့ပြစ်ခတ်တပ်ဖြတ်ခံရကြောင်းကီယက်မြို့တော်မှာရှိတဲ့ရဲတပ်ဖွဲ့ကပြောပါတယ်။ယူကရိန်းဝန်ကြီးချုပ်ကတော့ရုရှားရဲ့လက်ချက်ဖြစ်အပြစ်ဖို့ခဲ့တာပါ။အစားအသောက်ဝယ်ပြီးပြန်လာကီယက်မြို့တော်ကသူနေထိုင်ရာတိုက်ခန်းတွဲတစ်ခုလှေကားမှာပဲမနေ့တုန်းကနှောက်ကြောကနေအပြစ်ခံခဲ့ရတာလို့ရဲကပြောပါတယ်။အသက်42နှစ်အရွယ်ရုရှားသတင်းသမားအသက်ခံရတဲ့သတင်းကြောင့်လုတ်ဖော်ကင်ဘက်တွေအံအားသင့်ခဲ့ကြသလိုယူကရိန်းအရှေ့ပိုင်းမှာခွက်ထွက်ရေးအတွက်တော်လန်ပုံကံမှုတွေကိုအားပေးထောက်ခံခဲ့ပြီးခရိုင်းမီးယားဒေသကိုလည်းသိမ့်ပိုက်ခဲ့တဲ့ရုရှားနဲ့ယူကရိန်းအစိုးရကြားဆက်ဆံရေးမှာနောက်ထပ်တင်းမာစရာတစ်ခုလည်းဖြစ်ခဲ့ရတာပါရုရှားသတင်းတောက်ဟာသူ့လုံနေတဲ့အလို့ကြောင့်အသက်ခံရတာဖြစ်နိုင်ကြောင်းလဲမနေ့နှောင်းပိုင်းရုပ်မြင်သံကြားထုတ်လွှင့်ချက်မှာရဲတပ်ဖွဲ့အကြီးအကဲအန်ဒရီခရစ်ချန်ကိုကမှတ်ချက်ပေးပြောဆိုခဲ့ပါတယ်တည်ဆုံးသူသတင်းတောက်ရဲ့ယူသားမှုနဲ့ခိုင်မာတဲ့ယက်တီချက်အပေါ်ရုရှားအာဏာရှင်ရဲ့ရန်တရားကခွတ်လွတ်နိုင်ပုံမရဘူးလို့လဲအသက်ခံရတဲ့သတင်းထွက်ပေါ်လာပြီးနိုင်ပိုင်းအကြံမှာပဲယူကရိန်းဝန်ကြီးချုပ်ဗိုလိုဒီမီယာဟာရိုင်းစမန်က Facebook ကနေပြောဆိုခဲ့ပါတယ်ရုရှားဆိုရရဲ့စုံစမ်းစစ်ဆေးရေးကော်မတီကတော့တပ်ဖြတ်ခံရမှုအတွက်တရားစုံစမ်းနေကြောင်းပြောဆိုခဲ့ပါတယ်ရုရှားနိုင်ငံခြားရေးဝန်ကြီးဌာနကလည်းယူကရိန်းအာဏာပိုင်တွေအနေနဲ့စုံစမ်းစစ်ဆေးမှုတွေအစွမ်းကုန်ချက်ချင်းလုပ်ဖို့ကြေညာချက်ထုတ်တောင်းဆိုခဲ့သလိုသက်ဆိုင်ရာနိုင်ငံတကာအဖွဲ့အစည်းတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကစုံစမ်းစစ်ဆေးမှုတွေကိုဥဆောင်ဖို့မျှော်လင့်ကြောင်းလည်းပြောဆိုခဲ့ပါတယ်ရှင်
။အချင်းနိုင်ငံရဲ့ချောင်းဝင်စစ်ဆေးမှုရာအစ္စရေးနဲ့ပြစ်ခတ်ရစရေးသဘောတူညီချက်ရရှိတဲ့အကြောင်းပါလက်စတိုင်းတွေကပြောဆိုလိုက်တဲ့ဒီနေ့မှာပဲအစ္စရေးနဲ့ဂါဇာနယ်စပ်မှာအကြမ်းဖက်တိုက်ခိုက်မှုတွေလည်းရောကြသွားပါတယ်။သဘောတူညီချက်နဲ့ပတ်သက်လို့အစ္စရေးတာဝန်ရှိသူတွေဘက်ကတော့အတည်ပြုပြောဆိုတာမျိုးမရှိသေးပါဘူး။ဒါပေမဲ့လည်းဂါဇာဘက်ကစစ်သွေးကြွတွေနဲ့လက်ချီဒုံးကျည်တွေနဲ့ပြစ်ခတ်မှုရရင်အစ္စရေးဘက်ကတုံ့ပြန်တိုက်ခိုက်မှုရမယ်ကြောင်းအစ္စရေးစစ်တပ်ကပြောဆိုထားပါတယ်။ပါလက်စတိုင်းဘက်ကပြစ်ခတ်တဲ့ဒုံးကျည်တွေကိုတော့အစ္စရေးဘက်က Iron Dome ဒုံးရံကာဝေးစစ်နဲ့ကြားပြတ်ဟန်ထားခဲ့ပြီးဂါဇာကမ်းမြောင်ဒေသက Hamas ပြစ်မှတ်တွေကိုညဘက်မှာအစ္စရေးဘက်ကတိုက်လေယာဉ်တွေရဲရင်တွေတုံးပြီးလေကြောင်းကနေထပ်မံတိုက်ခတ်ခဲ့တဲ့အကြောင်းလဲအစ္စရေးစစ်တပ်ကပြောဆိုထားတာပါ။ဒုံးကျည်နဲ့လက်နက်ထုတ်လို့ရေးစခန်းတွေရှိရနေရာတွေစစ်တပ်အဆောက်အဝင်းတွေနဲ့လက်ချင်အဆောက်အဝင်းတွေကိုပြစ်မှတ်ထားပြီးလေကြောင်းကတိုက်ခတ်ခဲ့ကြောင်းလဲအစ္စရေးကာဝေးတပ်ဖွဲ့တွေကပြောဆိုထားပါတယ်။ဂါဇာကမ်းမြောင်ဒေသကလူလူတွေအကျိုးမရှိစေမဲ့လုပ်ရမျိုးကို Hamas အကြမ်းဖက်ကပြန်လုပ်လာတဲ့အကြောင်းလဲအစ္စရေးကာဝေးတပ်ဖွဲ့ကပြောဆိုထားပါတယ်။လူညိုရေးစီယိုတို့ကြောင့်အကြမ်းဖက်ရုံးဝန်ဆန်ကပ်မှုတွေမောင်းမြင်ဖြစ်ခဲ့ပြီးနောက်မှာအခုကမှာတော့အစ္စရေးလူလူပေါ်ကြေကြေပြန့်တက်ခတ်နေအောင်ဆောင်ရွက်လာတဲ့အကြောင်းလဲအစ္စရေးကာကွယ်ရေးတပ်ဖွဲ့ကပြောပါတယ်။မနေ့အင်္ဂါနေ့ကနှစ်ဖက်ကြားပြန်လည်လည်နဲ့ကြီးတွေနဲ့ပြစ်ခတ်လေကြောင်းကနေတက်ခတ်မှုတွေပြစ်ခတ်ပြီးတက်ခတ်မှုဟာဆိုရင်2014ခုနှစ်ရန်90ကြားတက်ပွဲနောက်ပိုင်းမှာအကြီးမားဆုံးတက်ခတ်မှုလည်းဖြစ်ခဲ့ပါတယ်။
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကပြည်ထရေးဝန်ကြီးဌာနရုံးချုပ်ကိုဒီကနေ့ဗုဒ္ဓဟူးနေ့တိုက်ခိုက်ခံရမှုအတွင်းရဲတပ်ဖွဲ့ဝင်တဦးကြာဆုံးခဲ့ရပါတယ်။ဝန်ကြီးရုံးအဆောက်အဝင်အပြင်ကလုံခြုံရေးစစ်ဆေးရေးဂိတ်မှကာဘုံဖောက်ခွဲပြီးစတင်တိုက်ခိုက်တာပါ။လက်နက်ကင်တိုက်ခိုက်ရေးသမားအဖွဲ့ကအဆောက်ဂိတ်ကိုဖျက်ကျော်ဝင်ရောက်ပြီးအဆောက်အဝင်အတွင်းကိုဝင်ရောက်တိုက်ခိုက်တာမှလုံခြုံရေးတပ်ဖွဲ့တွေကခုခံတိုက်ခိုက်ခဲ့ပါတယ်။တိုက်ခိုက်မှုအတွင်းလူ၅ဦးဒဏ်ရာရတဲ့အကြောင်းပြည်ထရေးဝန်ကြီးဌာနပြောခွင့်ရနာဂျစ်ဒါနစ်ကပြောပါတယ် ဒီကနေ့တိုက်ခိုက်မှုကဘယ်သူလက်ချက်ဆိုတာတော့မသိရသေးပါဘူး။အမေရိကန်ထောက်ပံ့ထားတဲ့အာဖဂန်အစိုးရအပေါ်တာလီဘန်တို့ရဲ့ຫນွေဥရသည့်ထိုးစစ်တွေမှာမြို့တော်ကာဘူးကိုတိုးမြှင့်တိုက်ခိုက်ဖို့တာလီဘန်တို့ဘက်ကအခိုင်အမာပြောဆိုထားတာဖြစ်ပါတယ်။
ဒီမနက်ငယ်ပါဝင်ကဘာတဝမ်းမှာဘာသာရေးလွတ်လပ်ခွင့်ချိုးဖောက်ခံနေရကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာနှစ်ပတ်လည်အစီရင်ခံစာကဖော်ပြလိုက်ပါတယ်။ကဘာတဝမ်းဘာသာရေးလွတ်လပ်ခွင့်ခြေနေတွေနှိမ့်ချနေတာကိုလည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုနဲ့အတူအစီရင်ခံစာတဲ့မနေ့ကထုတ်ပြန်ရမှာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်ထူးထပ်မှကြီးဆန်ဘရောင်းဘက်ကပြောဆိုခဲ့ပါနိုင်ငံရဲ့ဝန်ကြီးဌာနရဲ့စင်ကစားအစ်စ်မှာတော့ကမ္ဘာတဝန်းဘာသာရေးယုံကြည်မှုတွေပေါ်ပြင်းထန်မှုတွေနဲ့ကိုးကွယ်သူတွေပေါ်ပြင်းပြင်းထန်ထန်ပြင်းထန်မှုတွေရှိတဲ့အကြောင်းဖော်ပြထားပါတယ်။ရှီလာဆန်နီနဲ့အမေရိကန်သမ္မတနဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဟွန်းတို့ထိပ်သီးထိပ်ဆုံပွဲကျင်းပနိုင်မှုကြိုးပမ်းနေချိန်မှာပဲကွန်မြူနီမြောက်ကိုရီးယားမှာကိုးကွယ်ယုံကြည်သူတွေပေါ်ပြင်းထန်မှုတွေကိုလည်းအလေးပေးဖော်ပြခဲ့တာပါ။တပြတ်မှုညှဉ်းပန်းနှိပ်စက်မှုရိုင်းနှက်မှုဖမ်းဆီးမှုစတဲ့ပြင်းထန်မှုပုံစံမျိုးစုံကိုဆက်လက်ကျင်းသုံးနေစေဖြစ်ကြောင်းလည်းအခင်းဆန်ကစားမှာဖော်ပြထားပါတယ်။မြောက်ကိုရီးယားမှာခမန်းကျင်းနိုင်ငံရေးကျင်းသား8000ကနေ13000လောက်ရှိတဲ့အထက်ကတချို့ဟာဘာသာရေးယုံကြည်မှုကြောင့်ဖမ်းဆီးခံရတာဖြစ်ပြီးစိုးရတဲ့အခြေအနေတွေနဲ့လူသူလမ်းဝေးတဲ့လုံခြုံစခန်းတွေမှာဖမ်းဆီးခံထားရကြောင်းလည်းပြောဆိုထားတာပါ။မြန်မာနိုင်ငံဒီခိုင်ပြည်နယ်ကမွတ်စလင်ရိုဟင်ဂျာတွေပေါ်ဖိနှိပ်မှုတွေကလည်းဘာသာရေးရာရှင်းလင်းဖယ်ရှားရောက်တဲ့အကြောင်းအထူးသံမကြီးဘရောင်းဘတ်ကပြောဆိုခဲ့ပါတယ်။အခြေအနေတွေဟာပိုဆိုးလာနေတဲ့အတွက်နိုင်ငံတကာတိုင်းဝန်ကဝန်ဝင်ဖြည့်ရှင်းမှုလိုအပ်ကြောင်းလည်းပြောဆိုခဲ့တာပါ။နိုင်ဂျီးရီးယား၊တရုတ်၊အီရန်၊ရုရှားစတဲ့နိုင်ငံတွေကလူကိုဘာသာရေးလွတ်လပ်ခွင့်နှိမ့်ချတဲ့အခြေအနေတွေကိုလည်းအစီအခံစာတစ်ပါဖော်ပြထားပါတယ်။
ကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဦးနေ့ညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်တရုတ်ဘက်ကကန့်ကွက်မှုတွေများလာပြီမဲ့လို့လဲတောင်တရုတ်ပင်လယ်ပြင်အတွင်းကပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းတွေအနီးအမေရိကန်စစ်သင်္ဘောတွေဆက်ပြီးခုံမောင်းသွားလာမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်လွတ်လပ်စွာရေချောင်းသွားလာမှုဆိုင်ရာဥပဒေတွေအရသင်္ဘောတွေခုံမောင်းနေတာဖြစ်တဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကလည်းပြောပါတယ်ဒီလိုခုံမောင်းသွားလာမှုအပေါ်တရုတ်တနိုင်ငံတည်းကသာစန့်ကျင်ကန့်ကွက်နေတာကိုလဲကာကွယ်ရေးဝန်ကြီးမက်တစ်ကထောက်ပြပြောဆိုပါတယ်တောင်တရုတ်ပင်လယ်ပြင်အတွင်းကကျွန်းတွေပေါ်မှာတရုတ်ဘက်ကစစ်ရေးတည်ဆောက်မှုတွေလုပ်နေတာကိုအမေရိကန်ဘက်ကထောက်ပြပြီးဒီနှစ်ကုန်ပိုင်းမှာလုပ်မဲ့ Rimback နိုင်ငံတကာပင်လယ်ပြင်စစ်ရေးလေ့ကျင့်မှုကြီးမှာပါဝင်ဖို့တရုတ်ကိုဖိတ်ကြားထားချက်ကိုလည်းအမေရိကန်စစ်ဌာနချုပ်ကပြီးခဲ့တဲ့သတင်းပတ်မှာပြန်ပြီးတော့ရုပ်သိမ်းလိုက်ပါတယ်ဒီသတင်းပတ်အတွင်းစင်ကာပူမှာကျင်းပမဲ့အာရှဒေသကကာကွယ်ရေးဆိုင်ရာအခြေအခဲတွေနဲ့တခြားခေါင်းဆောင်တွေရဲ့နှစ်ပတ်လည်တွေ့ဆုံမှု Shangri-La Dialogue ဆွေးနွေးပွဲကိုအမေရိကန်ကာကွယ်ဝင်ကြီးမက်တစ်တယောက်တမှာလဲတောင်တရုတ်ပင်လယ်ပြင်အရေးကိုအဓိကဦးစားပေးလိမ့်မယ်လို့ခန့်မှန်းထားကြပါတယ်ရှင်
။မလေးရှားနိုင်ငံမှာကျွေးမီရှက်ချနိုင်ရေးရွေးပြီးတရုတ်နိုင်ငံနဲ့ဖက်ဆက်လုပ်ခဲ့နေတဲ့ဒေါ်လာဘီလီယံနဲ့ချီကုန်ကျမဲ့အခြေခံစောက်အလုပ်ငန်းတွေကိုပြန်လည်ညှိနှိုင်းမှုဝန်ကြီးချုပ်တင်မာတီယာမိုဟာမက်ကကြိုးပမ်းနေပါတယ်။မလေးရှားနိုင်ငံမှာပြည်ပကတရုတ်ရင်းနှီးမြှုပ်နှံတဲ့နိုင်ငံတွေနဲ့အမေရိကန်၊ဂျပန်၊စင်ကာပူနိုင်ငံတွေကိုကျော်လွန်ပြီးတရုတ်နိုင်ငံကဒေါ်လာ 3.38 ဘီလီယံနဲ့ဥဆောင်နေတာပါ။အဓိကကျတဲ့အခြေခံစောက်အစီအမံငင်းတွေကိုတော့ဝန်ကြီးချုပ်ဟောနာဂျီရာဇက်ဆိုရတဲ့ထက်မှာသဘောတူထားတာဖြစ်ပါတယ်။အဓိကသဘောတူညီချက်တစ်ခုဖြစ်တဲ့ဒေါ်လာ 14 ဘီလီယံကုန်ကျမဲ့အရှိတ်ဘက်ကန်ယူတဲ့ရထန်းလမ်းကြောင်းအပြင်ကုန်ထုတ်လုပ်ငန်းတွေ၊အင်ဂျင်နီယာလုပ်ငန်းတွေနဲ့အစိုးရငွေချေးစာရုပ်တွေမှာတရုတ်နိုင်ငံကရင်းနှီးမြှုပ်နှံထားတာပါ။ဒီနိုင်ငံရဲ့အကျိုးတွေများလုံးတဲ့ပေါ်ဆိုးရမှုတွေဟာပြီးခဲ့တဲ့မလေးရှားရွေးကောက်ပွဲမှာအရေးပါတဲ့ကိစ္စတစ်ခုလည်းဖြစ်ခဲ့ပါတယ်။ဒီနိုင်ငံကစ်တစ်ပိုးလန်မရဲ့ဒဇယ်ပိုင်းအဖြစ်တောင်တရုတ်ပင်လယ်နဲ့ထိုင်းနိုင်ငံနယ်စပ်ကိုဆက်သွယ်ပေးမဲ့ကီလိုမီတာ688ရှည်ရတဲ့လမ်းကြောင်းမှာမလေးရှားနိုင်ငံအရှိတ်ကန်ယူတဲ့ရထားလမ်းစီမံကိန်းဟာအဓိကအစိပ်ပိုင်းတစ်ခုလည်းဖြစ်ပါတယ်။မလေးရှားဆိုရတဲ့ကတော့တရုတ်နိုင်ငံနဲ့သဘောတူညီချက်တွေကိုပြန်လည်ညှိနှိုင်းမဲ့အစီအစဉ်ဟာနိုင်ငံကုန်ထုတ်လုပ်မှုပမာဏရဲ့80ရာခိုင်နှုန်းအထိရှိနေတဲ့ဒေါ်လာ251.3ဘီလီယံကျွေးမီကိုရှော့ချနိုင်မှုဖြစ်တဲ့အကြောင်းပြောဆိုထားပါတယ်
။ပျောက်ဆုံးနေတဲ့မလေးရှားလေကြောင်းလိုက်ရဲ့ MH370 လေယာဉ်ဘယ်ရောက်သွားတယ်လဲဆိုတာနဲ့ပတ်သက်ပြီးတဲလွန်စာဒစ်တွေတွေ့တာနဲ့ရှာဖွေရေးပြန်လုပ်မယ်လို့မလေးရှားဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။ပျောက်ဆုံးလေယာဉ်ကိုရှာဖွေနေတဲ့အမေရိကန်အခြေစိုက် Ocean Infinity Company ကစတူယန်ကီလိုမီတာ 13,200 ရှာဖွေပြီးတဲ့နောက် ၃လကြာရှာဖွေရေးလုပ်ငန်းတွေကိုမနေ့အင်္ဂါနေ့မှာအဆုံးသတ်ခဲ့တာပါမတွေ့နိုင်တဲ့နေရာမှာဆက်ပြီးမရှာနိုင်တော့တဲ့အခြေအနေပါလို့ဝန်ကြီးချုပ်မဟာတရားမိုဟာမက်ကဒီကနေ့ဗုဒ္ဓဟူးနေ့မှာသတင်းထောက်တွေကိုပြောပါတယ်လူပေါင်း239ဦးလိုက်ပါသွားတဲ့ဘိုရင်ခွန်သုံးလုံးလေယာဉ်ကကွာလာလမ်ပူကနေဘေကျင်းမြို့တော်ကိုပြန်တန်းခဲ့တဲ့2014ခုနှစ်မတ်လ10ရက်နေ့မှာပျောက်ဆုံးခဲ့တာဖြစ်ပါတယ်
မချန်သေးရင်လာတွေတွင်အပြန်လန်ပြစ်ခတ်မှုတွေကြောင့်လူဒါဇင်နဲ့ချီတည်ဆုံးခဲ့ရတဲ့ဖြစ်ရပ်တွေကြုံခဲ့ရပြီးတဲ့နောက်ဟိမွန်နာတောင်နှန်းဒေသကပိုင်ဆိုင်မှုတွေအငင်းပွားနေတဲ့ကက်ရှမီးယားမှာ2003ခုနှစ်ပြစ်ခတ်ရစရေးသဘောတူညီချက်ကိုလိုက်နာဖို့အိန္ဒိယနဲ့ပါကစ္စတန်တို့ကြားသဘောတူလိုက်ပါတယ်အထူးဆက်သွယ်ရေးလိုင်းကနေဆွေးနွေးမှုတွေအတွင်းပြစ်ခတ်ဖြစ်မဲ့အခြေအနေတွေကိုအဆုံးသတ်ဖို့နှစ်ဖက်သဘောတူခဲ့တဲ့အကြောင်းပါကစ္စတန်စစ်တပ်ကဒီနေ့ပဲကြေညာလိုက်တာပါနျူကလ িয়ার လက်နက်ပိုင်ဆိုင်ထားတဲ့အိန္ဒိယနဲ့နိုင်ငံခြားကကက်ရှမီးယားဒေသမှာလက်နက်ငယ်တွေလက်နက်ကြီးတွေနဲ့အပြန်လန်ပြစ်ခတ်မှုတွေကြောင့်အိန္ဒိယပြည်ချင်းကထောင်ထောင်ချီရဒေသခံတွေကလည်းအိုးအိမ်စွန့်ခွာထွက်ပြေးရတဲ့အထိဖြစ်ခဲ့ပါတယ
်ပုတ်ထုံးနဲ့ညနေခင်းနောက်ဆုံးရသတင်းတွေကိုမှတငေထိုင်တဲ့ကောင်းလင်းတို့ကပြောပြပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်ကဘာတဝမ်ဘာသာရေးလှုပ်လှခွင့်ဟာအတက်ခိုက်ခံရတယ်လို့အမေရိကန်အစိုးရကထုတ်ပြန်တဲ့နှစ်စဉ်အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။အမေရိကန်နိုင်ငံခြားရေးဌာနကအစိုးရစရာကောင်းတဲ့နိုင်ငံတွေအဖြစ်သတ်မှတ်ထားတဲ့အထက်မှာရုရှား၊အီရန်၊မြောက်ကိုရီးယားနဲ့မြန်မာနိုင်ငံလည်းပါဝင်နေတာပါ။လာမယ့်ဇူလိုင်လကျရင်တော့ဘာသာရေးလှုပ်လှခွင့်အခြေအနေပို့ပြီးတော့တိုးတက်လာအောင်ဆောင်ရွက်တဲ့အနေနဲ့သဘောထားတူညီတဲ့မဟာမိတ်နိုင်ငံကဝန်ကြီးအဆင့်တွေ့ဆုံဆွေးနွေးပွဲကိုဝါရှင်တန်မှာပထမဆုံးအကြိမ်ဖြစ်နေကျင်းပပေးသွားမယ်လို့အမေရိကန်အရာရှိတွေကအင်္ဂါနေ့မှာပြောပါတယ်။ VOA သတင်းထောက် Nick Ching ပြပို့ထားတဲ့သတင်းလောကိုကိုအောင်ကပြောပြထားပါတယ
်အမေရိကန်နိုင်ငံသားဌာနကနှစ်စဉ်ထုတ်ပြန်တဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစည်းအဝေးခန်းစာမှာကမ္ဘာနိုင်ငံပေါင်း200ကဘာသာရေးလွတ်လပ်ခွင့်အခြေအနေပေါ်မီးမောင်းထုတ်ပြထားပြီးအခြေအနေအရအလွန်ဆိုးရွားနေတယ်လို့ဆိုပါတယ်အရှိတောင်အရှမှာဆိုရင်မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေရဲ့အခြေအနေအရအလွန်ဆိုးရင်စရာကောင်းတဲ့လို့အစည်းအဝေးခန်းစာမှာထောက်ပြထားပြီးသူတို့တွေဟာခွဲခြားဖိနှိပ်ဆက်ဆံခံရတယ်လို့ပြောပါတယ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာတန်အမတ်ဆန်ဘရောင်းဘက်က
I think it just keeps getting worse.
ချင်းရပူဆူလာလို့ထင်ပါတယ်။ဒါကြောင့်နိုင်ငံဒီမှာလူလူဟာပုံပြီးအုံကြွလာကြတယ်လို့မြန်မာနိုင်ငံမှာဆိုရင်လည်းလက်ရှိဖြစ်ပေါ်နေတဲ့အနေအထားအရစစ်တပ်ကလူသမားကိုလူလူကစန့်ကျင်နေတာပါ
။နိုင်ငံသားဝန်ကြီးမိုက်ဖွန်ပေကိုကလည်းဘာသာရေးလွတ်လပ်ခွင့်ကိုဦးစားပေးပြီးကာကွယ်ဆောက်ရှောက်ပေးသွားဖို့ဟာအမေရိကန်ရဲ့ဦးစားပေးဆောင်ရွက်ရမယ့်ကိစ္စတစ်ခုဖြစ်တယ်လို့အင်္ဂါနေ့ကပြောပါတယ်။လာမယ့်နေရာဒီမှာတခြားနိုင်ငံသားဝန်ကြီးတွေနဲ့အတူတွေ့ဆုံဆွေးနွေးမယ့်ကိစ္စကိုလည်းသူကအခုလိုပြောပါတယ်။
This ministerial we expect will break.
နိုင်ငံရေးဝန်ကြီးတွေတွေ့ဆုံဆွေးနွေးရာကနေအခြေအနေအစ်တစ်ခုပေါ်ပေါက်လာဖို့မျှော်လင့်ပါတယ်။ဆွေးနွေးဖို့တသက်သာမဟုတ်ပဲလက်တွေ့ကျဆောင်ရွက်သွားနိုင်ပါလိမ့်မယ်။ဖိနှိပ်ဆက်ဆံမှုတွေကိုတွန်းလှန်ပြီးအားလုံးအတွက်ဘာသာရေးလွတ်လပ်ခွင့်ပိုရှိလာစေဖို့အခြေခံကြကြဘာတွေလုပ်နိုင်မလဲဆိုတဲ့နည်းလမ်းတွေရှာဖွေသွားဖို့ပါ
နျူကလ িয়ার ဆန္ဒမှုတွေရက်စဲရေးမြောက်ကိုရီးယားနဲ့ဆွေးနွေးနေတဲ့အချိန်ထဲမှာဘာသာရေးအကြောင်းပြုပြီးထောင်နဲ့ချီအကျဉ်းကျခံရသူတွေအကြောင်းလဲအမေရိကန်ဘက်ကထောက်ပြပါရယ်တန်မတ်ဘရောင်းဘက်က
မြောက်ကိုရီးယားမှာအလုပ်ချမ်းလုပ်ရတဲ့အကျဉ်းစခန်းတွေရှိတယ်ဆိုတော့သိထားပါရယ်နှစ်ပေါင်းများစွာတော်ဆိုးဝါရှိနေကြတာပ
ါရုရှားနဲ့အီရန်နိုင်ငံမှာဘာသာကြားလူနည်းစုတွေအပေါ်ခွဲခြားဖိနှိပ်ဆက်ဆံမှုတွေရှိနေတာကိုလည်းနိုင်ငံသားရေးဌာနတာဝန်ရှိသူတွေကထောက်ပြပါရယ်ဒါပေမဲ့လည်းမကြသေးခင်ကမှအမေရိကန်ရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့တဲ့ဗီယက်နမ်အပါအဝင်နိုင်ငံတချို့မှာတော့တိုးတက်မှုတစုံတရာရှိတဲ့အကြောင်းအစည်းအဝေးခန်းစာမှာဖော်ပြထားပါတယ်ဒူလက်ထောင်နိုင်ငံသားရေးဝန်ကြီး Scott Busby က
They recently passed a law
အကြာသေးခင်ကမှဘာသာရေးနဲ့ကိုယ်ခွင့်ယုံကြည်မှုဆိုင်ရာဥပဒေတရားကိုပြဋ္ဌာန်းခဲ့ပြီးတော့ဒီဥပဒေကိုအကောင့်ထဲဖော်ဖို့အပြင်းထန်ဆောင်ရွက်နေပါတယ်။ဒါ့အပြင်ဒီဥပဒေအကြောင်းနဲ့ဘယ်လိုလိုက်နာကျင့်သုံးမလဲဆိုတာကိုလည်းသူတို့ကရှင်းပြနေပါတယ်။ဒါပေမဲ့လူတူချင်းစီနဲ့ဖျားချောင်းတွေဘာသာရေးအဖွဲ့အစည်းတွေအနေနဲ့လွတ်လပ်စွာကိုယ်ကိုယ်ခွင့်အပေါ်မှာတားမြစ်ကန့်သတ်ချက်တွေရှိနေသေးတာကိုတော့ကျွန်တော်တို့ကစိုးရိမ်နေသေးပ
ါဘာသာရေးလွတ်လပ်ခွင့်ကိုအားပေးအမြောက်ပြုတာဟာအကြမ်းဖက်ဝါဒကိုတိုက်ဖျက်နေနေတာဖြစ်တယ်လို့ကမ္ဘာတဝန်းစီးပွားရေးဖွံ့ဖြိုးတိုးတက်အောင်အထောက်အကူဖြစ်စေတယ်လို့လည်းအမေရိကန်ပြည်ထောင်စုကရှုမြင်ထားတာပါခင်ဗျာ
ကောင်းအောင်တင်ပြသွားတော့ပါရှင်ခုတစ်ဆက်သေးအမေရိကန်အစိုးရက2019ခုနှစ်အတွက်ထုတ်ပြန်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်နှစ်ပတ်လည်အစည်းအဝေးခန်းစာမှာမြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့တိုးတက်မှုမမြင်ရသေးကြောင်းဖော်ပြချက်ကိုမြန်မာနိုင်ငံသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနကအစဉ်မြဲအရာရှိကကန့်ကွက်ကြောင်းပြောဆိုလိုက်ပါတယ်လူ့အခွင့်အရေးလှုပ်ရှားသူတွေကတော့ဘာသာရေးဆိုင်ရာကန့်သတ်မှုတွေရှိနေတဲ့သတင်းတွေရရှိနေကြောင်းနဲ့အစိုးရအနေနဲ့လွတ်လပ်စွာကိုယ်ကွယ်ခွင့်ပြုသလိုကာကွယ်စောင့်ရှောက်ပေးဖို့လည်းလိုအပ်နေကြောင်းထောက်ပြတာရှိပါတယ်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့အမေရိကန်အစိုးရရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်နှစ်ပတ်လည်အစည်းအဝေးခန်းစားမှာမြန်မာပြည်မှာဘာသာရေးဆိုင်ရာလူနည်းစုတွေအပေါ်ဖိနှိပ်တာတွေရှိတယ်လို့ဖော်ပြထားပြီးအထူးသဖြင့်ရခိုင်ပြည်နယ်ကတိမ်းနဲ့ချီတဲ့အစ္စလမ်ဘာသာဝင်တွေတစ်ဖက်နိုင်ငံကိုတင်းရှောင်သွားတာနဲ့ကချင်ပြည်နယ်မှာတိုက်ပွဲတွေကြောင့်ဒုက္ခသည်ဦးရေတိုးလာတာတွေကိုဝေဖန်ထောက်ပြထားပါတယ်။ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးအမေရိကန်အစိုးရရဲ့ဝေဖန်မှုအပေါ်မြန်မာနိုင်ငံသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနကသာသနာရေးရာညွှန်ကြားရေးမှုဦးအောင်ဆောင်ဝင်ကအခုလိုတုံ့ပြန်ပါတယ
်။ဟိုဒီလိုစီရဦးတွေမှာပြန်ထားတဲ့အတိုင်းလက်လက်စွာဘုရားမျိုးပြုထားပြီးသားခင်ဗျ။ဘာသာရေးလေးတွေလည်းကျွန်တော်ဝိသေသကုန်ပြီးနေနဲ့သတ်မှတ်ပြီးသားဖြစ်ပါတယ်ခင်ဗျ။တိုင်းနယ်ပြည်နယ်14ပြည်နယ်ပြည်တော်ကောင်းပြီးပေါ့သက်ဟာဦးမှာပြည်နယ်ကြီးတစ်ခုနဲ့မြို့နယ်လေးတစ်ခုကိုကြည့်ပြီးရေးတာဒီကျွန်တော်တို့ကကန့်သွားတယ်။တကဘာပေါ်မှာမမမရှိတဲ့ရန်ကုန်မြို့လေကောင်းကြီးမှာဘုရားဘာသာပြရုပ်ဖြစ်တဲ့စုလီဖျားရှိတယ်လို့ခရစ်ယာန်ဘာသာကုဝေတဲ့ချက်ချောင်းကြီးရှိပါတယ်။ကျွန်တော်အစ္စလမ်ဘာသာကုဝေတဲ့ပလီရှိပါတယ်။နောက်ကျွန်တော်တို့ဟိန္ဒူဘုရားကျောင်းရှိလာတယ်။ဒါဒီကဘာပေါ်မှာရှိတဲ့ညီတိနိုင်ငံမှာမရှိတဲ့ကြရုပ်ဖြစ်ပါတယ်။ဒါကိုကြည့်ကြရပြီကျွန်တော်တို့လွတ်လပ်စွာကိုယ်ပြောပြောအပြည့်ဝပေးထားခြင်းဖြစ်တယ်ဆိုတာကိုကျွန်တော်အတိပေးလိုပါတယ်။သူရဲ့ဟာကိုကျွန်တော်လုံးဝကန့်ကွက်ပါတယ
်။ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်မှာဖြစ်ပေါ်နေတဲ့အခြေအနေတွေဟာဘာသာရေးနဲ့မသက်ဆိုင်ပဲနိုင်ငံရေးအရသာဖြစ်ကြောင်းလဲသာသနာရေးရာညွှန်ကြားရေးမှုဦးအောင်ဆန်းဝင်းကဆက်လက်ပြောဆိုပါတယ်။
ဒါပြင်းကဖြစ်စဉ်တစ်ခုပါခင်ဗျာ။ဘာသာရေးနဲ့လောကကြောနဲ့လို့မရပါဘူးခင်ဗျာ။ဘာသာရေးတိကျမှုပါဘူး။ဒါပြင်းကဖြစ်စဉ်တစ်ခုပါခင်ဗျာ။ရခိုင်ပြည်ကလည်းကျွန်တော်တို့နိုင်ငံတော်နဲ့ချိန်ညှပြတ်ထုတ်ပြီးသားဖြစ်ပါတယ်။ဝန်ကြီးဌာနတွေနှစ်နှစ်တာဟိုမှာလေကျွန်တော်တို့သတင်းထုတ်ပြန်ပြီးသားဖြစ်ပါတယ်နော်။အဲ့ဒီမှာကျွန်တော်တွေ့တူးပြောပြမှရှိပါဘူး။ဒါနိုင်ငံရေးဖြစ်စဉ်တစ်ခုပါခင်ဗျာ။နော်ဘာသာရေးနဲ့ဘာမှမပတ်သက်ပါဘူး
။မြန်မာနိုင်ငံကလူ့ခွင့်ရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ Equality မြန်မာရဲ့ Director ဦးအောင်မျိုးမင်းကတော့အရင်ကချင်းနဲ့ကချင်ပြည်နယ်မှာဘာသာရေးဆိုင်ရာအဆောက်အအုံတွေလောကတိုင်စိုက်ထူတာတွေကိုပိတ်ပင်ကန့်သတ်တဲ့သတင်းတွေရရှိခဲ့ကြောင်းပြောဆိုပြီးဒီနှစ်ပိုင်းတွေအတွင်းကအခြေအနေကိုလည်းအခုလိုဆက်ပြောပါတယ်
။ခုနောက်ပိုင်းမှာကတော့ဒီ Islam ဘာသာဝင်တွေအထူးသဖြင့်ဒီခိုင်းချင်းရဲ့ရှိရဲ့လူငယ်စုဘာသာဝင်တွေပေါ်မှာပုံမူပြီးတော့ချုပ်ဖောက်မှုရှိတယ်ဆိုတော့အတန်နဲ့ထပ်ပေါ်လာတယ်ခင်ဗျာသူကဒီခရစ်စတန်ရဲ့ဘာသာရေးနဲ့သက်ဆိုင်တဲ့ဒီဝိတ္တမှုကိုတားဆီးတဲ့အကျညာချက်တွေနောက်ကမှလံဘာသာဝင်တွေရဲ့ဝိတ္တမှုနဲ့ဒီဟောပြောမှုကိုဒီပိတ်ပင်တဲ့အရာတွေကနောက်ပိုင်းမှာပုံမူပြီးတော့ရှိလာတယ်သူကကျွန်တော်တို့အစိုးရတွေမကပဲနဲ့ဒီတခြားသောဘာသာဗုဒ္ဓဘာသာဝင်တွေကနေဒီနည်းစုဘာသာရေးအဆောက်အဦတွေကိုဝင်ရောက်ပြီးတော့တားဆီးကြတယ်ဒါတွေပြတ်ပြတ်ချိတ်ပိတ်တဲ့เนาะလောက်ဆောင်မှုတွေရှိလာခြင်းကဒီဘာသာရေးတက်ခွင့်ပုံမှန်ဆိုးရွားလာတယ်လို့သိစကြတာရှိပါတယ်အစီအခံတွေမှာလည်းအဲ့ဒါကိုတိကျတာပြီးသားတာလို့တွေ့ရပါတယ်
ဒီလိုကန့်သက်ပိတ်ပင်တာတွေကိုအစိုးရကအကာအကွယ်ပေးဖို့အတွက်လည်းဥအောင်မျိုးမင်းကအခုလိုပြောပါတယ
်ဘာသာရေးကိုဒီလက်လက်စွာယုံကြည်ကိုးကွယ်ခွင့်ဆိုတာတကယ်အခြေခံကျတဲ့အခွင့်အရေးတရားဖြစ်ပါတယ်ဒီလူတယောက်ရဲ့ရှင်ချင်းမှုကိုစိတ်ပင်တားဆီးလို့မရဘူးလို့ဘာသာရေးနဲ့ပတ်သက်ပြီးတော့ပေါ်ပြောမှုတွေနောက်ဝိသုမှုတွေသီလစောင့်တည်မှုတွေအခမ်းအနားကျင်းပတာကိုလည်းကျွန်တော်တို့ဘာသာရေးရဲ့လက်လက်ခွင့်ဖြစ်သတ်မှတ်ထားပါတယ်။အစိုးရအနေနဲ့ဒါတွေကိုလေးစားပေးဖို့အတွက်အတိမတ်ပြုတာဝန်ရှိတယ်လို့ဘာသာတစ်ခုကနေတခြားတစ်ခုပေါ်မှာအနိုင်ကျင့်တာတွေအကြမ်းဖက်တာတွေမဖြစ်ဖို့အတွက်တားဆီးပေးဖို့လိုအပ်တယ်။အထူးဖြင့်ဘာသာရေးကိုအခြေခံပြီးတော့မုန်းတီးမှုတွေဖြစ်အောင်နှုတ်ဆော်တာတွေအကြမ်းဖက်မှုဖြစ်အောင်ဟောပြောတာတွေဒါတွေတားဆီးပေးဖို့အစိုးရဘက်မှတာဝန်ရှိပါတယ
်။အမေရိကန်အစိုးရကထုတ်ပြန်တဲ့အစီရင်ခံစာမှာမြန်မာနိုင်ငံမှာလူဦးရေ51တန်းရှိပြီးဗုဒ္ဓဘာသာဝင်က88ရာခိုင်နှုန်းခရီးယံဘာသာဝင်က600ခိုင်နှုန်းနဲ့ဆွန်နီမွတ်စလင်အများစုဖြစ်တဲ့အစ္စလမ်ဘာသာဝင်400ခိုင်နှုန်းရှိကြောင်းဖော်ပြထားပါတယ်။အမေရိကန်လွှတ်တော်က1998ခုနှစ်မှာချမှတ်ခဲ့တဲ့ကမ္ဘာလုံးဆိုင်ရာဘာသာရေးလွတ်လပ်ခွင့်ဥပဒေအရမြန်မာနိုင်ငံကို1999ခုနှစ်ကစပြီး CPC ခေါ်ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့စိုးရင်စရာနိုင်ငံအဖြစ်ဇက်တိုက်သတ်မှတ်ထားပါတယ်
။ကိုမိုးစောတင်ပြသွားတာပါရှင်။ခုတော့မွန်ဝန်ကြီးနှုတ်ထွက်တဲ့သတင်းဆက်ပါမယ်။မွန်ပြည်နယ်အစိုးရအဖွဲ့လက်ရှိစွန့်အင်နယ်ဆက်မွန်ဝန်ကြီးမင်းထင်အောင်ဟန်ကိုရာထူးကနေနှုတ်ထွက်ခွင့်ပြုလိုက်တယ်လို့နိုင်ငံတော်သမ္မတလက်မှတ်နဲ့ထုတ်ပြန်ထားပေမဲ့ဝန်ကြီးမင်းထင်အောင်ဟန်ကတော့ပါတီရဲ့ညွန်ကြားချက်ကြောင့်နှုတ်ထွက်ရတာလို့ပြောပါရယ်စီးပွားရေးလုပ်ငန်းရှင်တူဦးဖြစ်ခဲ့တဲ့သူနဲ့ပတ်သက်လို့ဒေသရင်း NLD ပါတီဝင်အချင်းချင်းကြားမှာတိုင်ကြားမှုတွေလည်းရှိခဲ့တယ်လို့သိရပါရယ် VOA သတင်းထောက်နိုင်ကွန်အိမ်ကသတင်းပေးပို့ထားပါရယ်
မွန်ပြည်နယ်အစိုးရဖွဲ့ဝင်လက်ဆစ်စွမ်းအင်နဲ့စစ်မှုဝန်ကြီးမင်းထေအောင်ဟန်အနေနဲ့ပါတီရဲ့ညွှန်ကြားချက်အတိုင်းလိုအပ်ချက်အရနှုတ်သွက်ခဲ့တယ်လို့မွန်ပြည်နယ်လွှတ်တော်ခန့်မှမှာဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုခဲ့ပါတယ်
ပါတီအစီအစဉ်နဲ့ဒါပေမဲ့ကျွန်တော်လည်းပထမတစ်ချက်တော့ဗျာဒါကတော့ဖ ုံးဆောင်မှာဘိုင်းလို့လည်းပေါ့နော်သိလားကို့မှာအပြစ်ရှိလားပေါ့အဲ့လိုမျိုးစိတ်ထဲမှာတာဏရရှိလို့လူကြီးတွေဒီသွားမေးပါတယ်သွားမေးတဲ့ခါကျတော့အဲ့ဒါတွေကြောင့်တခုမှမဟုတ်ကျွန်တော်ပါတီရဲ့လုပ်ငန်းလိုအပ်ချက်ရတယ်ဒီလိုမျိုးဒါရွှေ့တာဖြစ်ကြောင့်သူအကုန်လုံးရှင်းပြတယ်ကျွန်တော်တို့ကလည်းဘာစိတ်ကူတာလဲဆိုတော့ကျွန်တော်တို့ကနေပါနေတာလေနေမျိုးဆိုတော့ကျွန်တော်တို့ရဲ့နောက်သားစဉ်မြေးသက်ဒီကိုမဟုတ်တာလုပ်တယ်လို့အထင်ခံရတာမျိုးအထင်မခံဘူးပြည်သားတွေလူကြီးတွေကိုသင်ပြတော့လူကြီးတွေကဒါကိုလည်းအကုန်သူတို့တာဝန်ယူဖြေရှင်းပေးမယ်ဆိုကျွန်တော်တို့ကလည်းပြောတယ်
ဝန်ကြီးမင်းထောင်ဟာတာဝန်ကနေနှုတ်ထွက်ရတာဟာဒေတာတွင်း NLD ပါတီဝင်ချင်းချင်းကြားတိုင်ကြားမှုတွေဖြစ်ပွားနေတယ်လို့သတင်းတွေပေါ်ထွက်နေပါတယ်ဒီအချိန်ကတော့မော်လမြိုင်ခြေဆိုင်တန်လွင်တိုင်းသတင်းဌာနအမှုဆောင်အက်ဒီတာနိုင်မင်းမင်းွယ်ကခုလိုသုံးသပ်ပြောဆိုပါတယ
်သူနောက်ထပ်ပြစ်ကြတာကကျွန်တော်တို့တက်တက်ကြားနေတာဆိုပြီးဒက်ဖြစ်ဝန်ကြီးဌာနဆိုတာကတော့ဆက်ဆက်တက်တဲ့ဌာနလို့ဖြစ်တယ်နောက်ပြီးတော့ဒီပါတီပြန်มาလဲအုပ်စုဖွဲ့ပြီးတော့အကြခကြအကြကောကြရတယ်တမန်များများတယ်အဲဒီကစားရပါရဲ့လက်ဆောင်ချက်တော့မမီးမီးကစားရရောအချားရဲ့ဆုံးချက်တွေကန်တက်ကူမီတွေတက်အစင်ပြေနေကုန်တော့ဘူးအဲ့ဒါလည်းကျွန်တော်တို့ကတကယ်တော့ကြားနေတယ်ကျွန်တော်တို့လေ့လာမှုတလောက်တော့ဒီဟာတိုက်ဆွဲရတာပြဿနာမရှိဘူးဒီတတိရှိတဲ့ဆိုတော့ပေါ်ပြောနေတယ်ကအများအားကျွန်တော်တို့ကိုပြောပြနိုင်ရရှိတယ်ပါပဲ
ဝန်ကြီးမင်းထောင်ဟန်ဟာ NLD ပါတီအတွင်းမဝင်ရောက်ခင်ကတည်းကအောင်မြင်တဲ့စီးပွားရေးလုပ်ငန်းရှင်တူဦးလည်းဖြစ်ပါတယ်။2015ဆွေဆွေယူကောက်ပွဲမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဖွဲ့ဝင်တူဦးအနေနဲ့မော်လမြိုင်မြို့မဲဆန္ဒနယ်မှာပြည်နယ်လှုပ်တော်ကုသလေဖြစ်ရွေးချယ်ခံရပြီးပြည်နယ်လှည့်စစ်စွမ်းအင်နဲ့စစ်မှုဝန်ကြီးဖြစ်တာဝန်ပေးအပ်ခြင်းခံရပါတယ်။မင်းထောင်ဟန်အနေနဲ့ဝန်ကြီးတာဝန်နဲ့ကိုပိုင်စီးပွားရေးလုပ်ငန်းတွေကြားရှက်နွယ်မှုတွေကြောင့်တိုင်တန်းချင်းခံနေရတယ်လို့လည်းနိုင်မင်းမင်းွယ်ကခုလိုဆက်ပြောပါတယ
်။ဒီလိုဖြစ်နေတဲ့ကတည်းကဒီလိုလုပ်ငန်းမှာဒီကုမ္ပဏီတွေပါရှိတယ်ဆောက်လုပ်ရေးကုမ္ပဏီတွေရှိတယ်စားပြားတော့လုပ်ငန်းတွေပြောင်းရေးလုပ်တာရှိတယ်ဒီကြီးတပ်ပိုင်းမှာဒီဝေးသမားတွေနဲ့ရောဒီဝေးအစ်စ်တွေနဲ့ပူးပေါင်းဆောင်ရွက်မှုစုံတရာတော့ကျွန်တော်တို့ကတော့ဝက္ခရဏတော့မပြီးဘူးတခြားသူ၆ကြီးတွေတိုင်းပိုင်းတွေကပေါ်ကြည့်ရခဲ့တာဒီစတော့ကုမ္ပဏီတွေမှာရှင်းရတယ်ဗျာဒီလည်းတော့ကြားတာပါလေ
မင်းထောင်ဟာရာသူကနေနှုတ်ဆက်သွားပြီမဲ့လေမွန်ပြည်နယ်လှုပ်တော်ထဲမှာလှုပ်တော်ကုစလေသူအနေနဲ့ဆက်လက်တာဝန်ယူသွားမှာဖြစ်ပြီး2020ရွေးကောက်ပွဲအွန်လိုင်းရေးအတွက်ဆက်လက်ကြိုးပမ်းသွားမယ်လို့လည်းပြောဆိုခဲ့ပါတယ်မွန်ပြည်နယ်ဆိုရဖွဲ့တွင်မှာဝန်ကြီးချုပ်ဦးမေမေဦးပြီးနောက်ဝန်ကြီးမင်းထောင်ဟာဒုတိယမြောက်နှုတ်ထွက်ခဲ့ရသူလည်းဖြစ်ပါတယ်ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေပုံမှ264ပုံမှခွဲကနဲ့တိုင်းဒေသကြီးသို့မဟုတ်ပြည်နယ်ဆိုရဖွဲ့ဥပဒေပုံမှ52ပုံမှခွဲခတ်တို့ပါပြဋ္ဌာန်းချက်များရမွန်ပြည်နယ်ဆိုရဖွဲ့လက်စစ်စွမ်းအင်နဲ့စက်မှုဝန်ကြီးဦးမင်းထောင်ဟန်ကို၎င်းရဲ့ဆန္ဒလျောက်ပြည်နယ်ဝန်ကြီးရာသူကနေနှုတ်ထွက်ခွင့်ပြုကြောင်းနိုင်ငံတော်သမ္မတကလည်းမနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
နိုင်ငံဝင်တင်ပြတော်တာပါရှင်ခုတော့နိုင်ငံတကာသတင်းဆောင်မသဘောဆက်ပါမယ်ကျဲအလုံး90နဲ့အလျားလိုက်အစင်းလိုက်73ခုပါတဲ့အမေရိကန်ပြည်ထောင်စုရဲ့အလံကိုဘာသာရေးရဲ့သင်္ကေတတစ်ခုလိုတော့အမေရိကန်တို့အမျက်တနိုးတန်ဖိုးထားကြတာပါ18ရာစုနောက်ပိုင်းအမေရိကန်တော်လှန်ရေးစစ်ပွဲကာလတွေမှာတော့ George Washington ရဲ့တပ်ကဗြိတိန်နိုင်ငံကလွတ်လပ်ရေးရခဲ့တဲ့အချိန်မှအဖြစ်အလံပေါင်းစုံကိုအသုံးပြုခဲ့ပါတယ်ဗြိတိန်နိုင်ငံစီကလွတ်လပ်ရေးရကြောင်းကြေညာခဲ့တဲ့ပြည်နယ်တွေကလည်းအလံအမျိုးမျိုးပြောင်းပြီးတော့အသုံးပြုခဲ့ကြတာမှာအခုနောက်ဆုံးမှာတော့လက်ရှိအသုံးပြုနေတဲ့အမေရိကန်အလံဆိုတာဖြစ်ပေါ်လာပါတယ်ဒီအကြောင်း VOA သတင်းထောက်နီကိုလာတအားလေးကတင်ပေးဖို့ထားတာကိုတော့ဆက်ပြီးနားဆင်ပါရှင်။အမေရိကန်အလံရဲလို့ဖြစ်မလားခင်အပြောင်းအလဲတွေအတော်များများဖြစ်ခဲ့တယ်လို့အလံအကြောင်းကျွမ်းကျင်နှံဆက်သူ Al Williams ကပြောပါတယ
်။ The flag evolved. It evolved from an unofficial.
အမေရိကန်အလံရဲလို့တရားဝင်သိမှတ်ပြလိုက်တဲ့အချိန်မှာအလံကိုဘယ်သူကစပြီးဖန်တီးခဲ့တာလဲဆိုတာကျွန်တော်တို့တတ်မပြောနိုင်ပါဘူး။ဒါပေမဲ့ပထမဆုံးအသုံးပြုခဲ့တဲ့သူကတော့ Continental ရေတပ်ပို Paul Jones ပါ။လျားလိုက်စင်ကြောင်73ခုပါတဲ့အလံတစ်ခုကိုသူတင်းမောပေါ်မှာ1985ခုနှစ်ကဒီဇင်ဘာလကလွှင့်ထုတ်ခဲ့တယ်လို့တော့သူကပြောပါတယ်အလံမှာအနီရောင်အစင်း9 line နဲ့အဖြူအလိုင်းက6 line ပါပါတယ်အလံရဲ့အပေါ်ဘဲဘက်တောင်းအကွက်ကလေးမှာတော့ဗြိတိန်နိုင်ငံရဲ့ Union ချက်အလံကိုထည့်သွင်းထားပါတယ
်အလံမောကအစင်း line တစ်ခုချင်းစီမှာနောက်ခံတမိုင်ချောင်းကိုစီရှိတယ်လို့အလံဟောင်းတွေအကြောင်းကျွမ်းကျင်နန်ဆက်သူ Williams ကပြောတာပါအဲ့ဒီ line 73 line ကဗြိတိန်နိုင်ငံရဲ့ကျူးကျော်မှုကိုတညီတညွတ်တဲ့စူပေါင်းတွန်းလှန်တိုက်ခဲ့ကြတဲ့ပြည်နယ်73ခုကိုကိုးစားပြုတယ်လို့ဆိုပါတယ
် That was the flag that George Washington used the very next month at his headquarters in Massachusetts.
ဒီလံကို George Washington က Massachusetts ပြည်နယ် Cambridge မှာရှိတဲ့သူ့ရဲ့ဌာနချုပ်မှာစအသုံးပြုခဲ့တာပါ1986ခုနှစ်ကလတရှိအောင်ဒီလံကိုကိုလိုနီလက်အောက်ခံဒေသထတော်များမှာစပြီးအသုံးပြုကြပါတယ
်86ခုနှစ်ဇူလိုင်လ4ရက်နေ့မှာဗြိတိန်နိုင်ငံကလွတ်လပ်ရင်မရခင်အထိအဲ့ဒီအလံကိုတရားဝင်အသိမှမပြုခဲ့ပါဘူးနောက်ပိုင်းမှာပေါ်ထွက်လာတဲ့ပထမဆုံးတရားဝင်အမေရိကန်အလံကို New Jersey ပြည်နယ်အောက်လွတ်တော်အမတ် Francis Hopkinson ကဖန်တီးခဲ့တာဖြစ်ပါတယ
် And that flag became official on June the 14th
လွတ်လပ်ရေးကြေညာစရန်ထွက်လာပြီး7လအကြာ1989ခုနှစ်ဇွန်လ14ရက်နေ့ရောက်မှဒီလန်ကိုနိုင်ငံတော်လန်ဖြစ်တဲ့တရားဝင်အသိမှတ်ပြုခဲ့တာဖြစ်ပါတယ
်။ Graphic Design ပညာရှင်လည်းဖြစ်အနုပညာရှင်တဦးလည်းဖြစ်တဲ့ Hopkinson ဖန်တီးလိုက်တဲ့အလံကကနဦးမှာ American ရေးတပ်အတွက်ရည်ရွယ်ခဲ့တာ
ပါ။ Evidence shows that he designed two flags.And possibly three.
Hopkinson ဟာအလံတစ်ခုကိုပုံစံထုတ်ခဲ့မှုတွေထောက်ထားရရှိပါတယ်။အလံ၃ခုတော့ဖြစ်ကျင်လည်းဖြစ်နိုင်ပါတယ်။တစ်ခုကတော့ American ပြည်သူစုအတွက်၊တစ်ခုကတော့ရေတပ်နဲ့နောက်ဖြစ်နိုင်တဲ့တစ်ခုကတော့လက်နက်ကြီးတပ်တွေအတွက်ဖြစ်ပုံရပါတယ
်။ပထမဆုံးအလံမုံဆွဲထားတဲ့ပုံကျန်းတွေမတွေ့ရပေမဲ့ Hopkinson ပုံစံထုတ်ထားတဲ့ဒစိတုံပုံကျန်းတွေတော့ရှိပါတယ်။ဒစိတုံတစ်ခုမှဆိုရင်အစင်းလိုင်း73ခုပါတဲ့ American အလံကိုတွေ့ရပါတယ်။အဖြစ်အောင်အစင်းလိုင်း9ခုနဲ့အနီးရောင်က6လိုင်းဖြစ်ပါတယ်။ရှစ်တက်အတွက်ကတော့ပင်လယ်ထဲမှာမြင်သာအောင်လို့အနေရောင်အစင်းလိုင်းတွေကိုအလံရဲ့ထိပ်ပိုင်းနဲ့အောက်ပိုင်းမှာထည့်ထားတာပ
ါ I designed the flag of the United States the great seal the treasury seal the treasury seal the treasury seal
လောင်ဝင်းဆက်ကူရဲ့ရှေ့ပိုင်းမှာပုံနှိပ်ဖော်ပြဖို့ဗန်နိုင်းတစိတုံကိုကျွန်တော်ပုံစံဆွဲထားပါတယ်ဆိုပြီးလွတ်တော်ကို Hopkinson ကစာရေးသားပေးဖို့ဝူပါတယ်
ဒီလိုပုံစံရေးဆွဲပေးတဲ့အတွက်ဝန်ရက်28ဂါလာနဲ့ညီမျှတဲ့အခအကျဉ်းငွေပေးဖို့ Hopkinson ကတောင်းခံခဲ့တာပါHopkinson ရဲ့မူရင်းဆော်ရဆရာအတော်များများဟာ1980ပြည့်လွန်နှစ်တွေအထိပျောက်ဆုံးနေခဲ့တဲ့အတွက်သူ့ရဲ့အခမ်းအနားကိုသိသူသိမ့်ရှိပါဘူး။အဲ့ဒီအချိန်မှာပဲ George Washington အတွက်ပထမဆုံးအလံကိုချုပ်လုပ်ပေးခဲ့တဲ့အမျိုးသမီး Bessie Ross ကိုနိုင်ငံရေးပြရုပ်တစ်ခုအဖြစ်သိသူများပြားလာပါတယ်
။ That story was really a story that the family
အမှန်တည်းပါဆိုပြီး Bessie Ross ရဲ့မိသားစုပြောပြခဲ့ကြတဲ့အကြောင်းအရာကသူတို့ကိုယ်တိုင်ကြားခဲ့သိခဲ့ရတဲ့တကယ့်အကြောင်းအရာတွေဖြစ်ပါတယ်။ဒီအကြောင်းအရာတွေကိုတော်လိုင်းကာလမှာသိသူကတော့တိတ်မြတ်များဆဆမရှိပါဘူး။
Hopkinson ဖန်တီးခဲ့တဲ့ American အလံကိုပထမဆုံးချုပ်ပေးခဲ့တာသူပါဆိုတော့ Bessie Ross ရဲ့ဇလံက1880ပြည့်လွန်နှစ်တွေမှာပထမဆုံးထွက်ပေါ်လာပါတယ်။ဒါပေမဲ့လည်း American အလံကိုအမှန်တကယ်ဖန်တီးခဲ့သူရဲ့မူလစင်မြစ်သမိုင်းကြောင်းကိုတည်သူသိနေတဲ့အတွက် Bessie Ross ရဲ့ပြောဆိုချက်အပေါ်မေးခွန်းထုတ်တာတွေလည်းမရှိသလောက်ဖြစ်ခဲ့တာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00ခွဲအထိ Asia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ခရော့ကြာရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမတင်ငင်ထိုက်ကပြောပြပေးပါအောင
်နိုင်ငံရေးအရာချင်းချောင်နှောက်ယှက်မှုတွေကြောင့်ဆိုပြီးယူကရိန်းနိုင်ငံကိုတင်းရှောင်နေတဲ့ရုရှားသတင်းစာဆရာအာခါဒီဘတ်ချန်ကိုတနက်နေ့ပြစ်ခတ်တပ်ဖြတ်ခံရကြောင်းကီယက်မြို့တော်မှာရှိတဲ့ရဲတပ်ဖွဲ့ကပြောပါတယ်ယူကရိန်းဝန်ကြီးချုပ်ကတော့ရုရှားရဲ့လက်ချက်အဖြစ်ပြစ်ဖို့ထားပါတယ်အစားအသောက်ဝယ်ပြီးပြန်လာကီယက်မြို့တော်ကသူနေထိုင်ရာတိုက်ခန်းတွဲတစ်ခုလှေကားမှာပဲမနေ့တုန်းကနောက်ကျောကနေအပြစ်ခံခဲ့ရတာလို့ရဲကပြောပါတယ်အသက်42နှစ်အရွယ်ရုရှားသတင်းသမားအသက်ခံရတဲ့သတင်းကြောင့်လူ့ဖော်ကိုင်ဘက်တွေအင်အားတင်းကြပ်ကြသလိုယူကရိန်းအရှေ့ပိုင်းမှာခွဲထွက်ရေးအတွက်ဒေါ်လာပုံကံမှုတွေကိုအပြေးထောက်ခံခဲ့ပြီးခရိုင်းမီးယားဒေသကိုလည်းသိမ်းပိုက်ခဲ့တဲ့ရုရှားနဲ့ယူကရိန်းအစိုးရကြားဆက်ဆံရေးမှာလည်းနောက်ထပ်တင်းမာစရာတစ်ခုဖြစ်လာခဲ့ပါတယ်ဤဂျစ်တို့ဂျာဝင်ဆောင်ရွက်ပေးမှုအရာအစ္စရေးနဲ့အပြစ်ခံရဆဲရေးသဘောတူညီမှုရပြီလို့ပါလက်စတိုင်းအရာရှိတွေကပြောဆိုလိုက်တာနဲ့အတူဒီကနေ့ဗုဒ္ဓဟူးနေ့မှာတော့အစ္စရေးနဲ့ဂါဇာနယ်စပ်မှာအကြမ်းဖက်တိုက်ခိုက်မှုတွေညှော်နေသွားပါတယ်။သဘောတူညီချက်နဲ့ပတ်သက်ပြီးအစ္စရေးအရာရှိတွေဘက်ကအတည်မပြုပါဘူး။ဒါပေမဲ့လည်းဂါဇာဘက်ကစစ်သွေးကြတွေရဲ့လက်နက်ကြီးတွေဒုံးကျည်တွေနဲ့ပစ်ခတ်မှုရရင်အစ္စရေးဘက်ကလည်းရပ်မယ်လို့ပြောဆိုထားပါတယ်။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကပြည်ထရေးဝန်ကြီးဌာနရုံးချုပ်ကိုဒီကနေ့ဗုဒ္ဓဟူးနေ့တိုက်ခိုက်ခံရမှုအတွင်းရဲတပ်ဖွဲ့ဝင်တဦးကြဆုံးခဲ့ပါတယ်ရှင်
။တရင်အချင်းချုပ်ကမတင်ငင်ထိုက်ကကြေညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လုပ်ရင်းမှုကကိုညာဝင်းအောင်ဖြစ်ပြီးအသံဖိုင်းအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်။ VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီ9:00လိုင်းဒိုမီတာ25 kHz 15.53 ည၊လိုင်းဒိုမီတာ32 kHz 11.83 ည၊လိုင်းဒိုမီတာ51 kHz 9.33 ည၊လိုင်းလံမီတာ190 kHz 15.5 ရောကနေဖိုင်းယူနာစီနိုင်ပါတယ်။သတင်းရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင် VOA ကိုအားပေးနာစေတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလာပါ
This program has come to you from the Voice of America, Washington. From Washington,